ဩစတြေးလျနိုင်ငံစီနီမျိုးကချောကလက်ကဖေးဆိုင်ကိုတနတ်သမားကဝင်ရောက်စီးနှင်းပြီးတော့အရေးအတွက်သေချာမသိနိုင်တဲ့သူတွေကိုတစားကန်ဖမ်းထားတာ12နာရီကျော်လာပါပြီ။ New South Wales ပြည်နယ်ရဲမင်းကြီး Andrew Scorpio ကတော့ဒီဖြစ်ရပ်ကိုအကြမ်းဖက်မှုလို့မခေါ်ပေမဲ့လည်းဒီလိုဖြစ်နေတာရဲနဲ့ချီပြီးတော့ကြားနိုင်နေဆိုတာမျိုးပြောသွားပါရဲ့။မျိုးလေစီးပွားရေးအချက်အချာရက်ခွက်ကလင်းချောကလက်ကဖေးမှာဖြစ်ပွားတဲ့အဲ့ဒီဖြစ်ရပ်ကနိုင်ငံရေးနောက်ခံအကြောင်းတရားရှိကောင်းရှိနိုင်တယ်လို့ဝန်ကြီးချုပ်တိုနီအဘော့ကပြောပါရဲ့။အစပိုင်းမှာတစားခံဖမ်းခံထားရတဲ့သူတွေဟာလက်နက်ဖက်မြောက်ပြီးတော့မြန်မှန်ပရင်းပေါက်မှာကဲ့ရက်နေတာကိုတွေ့ရပါတယ်။အာရေဗျစာရီရေးထားတဲ့အမဲရောင်အလံကိုလည်းပရင်းပေါက်ကနေမြင်ရပါတယ်။အိတ်ဆိုင်တွေကလူငါးဦးဘေးရနေရဲ့ကင်းကင်းထွက်လာတာတွေ့ရပေမဲ့သူတို့ကိုတနတ်သမားကအလွတ်လိုက်တာလား၊သူတို့ဖာသာသူတို့လွတ်လာတာလားဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။အထက်မှာတော့တစားခံ10ဦးကနေ25ဦးထိရှိနေအောင်မယ်လို့ခန့်မှန်းရပါတယ်။ဆိုင်ပက်လယ်မှာတော့ရဲကလုံခြုံရေးအပြည့်အဝယူထားတာပါ။ကြိုတင်ကာကွယ်မှုပြုလုပ်တဲ့အနေနဲ့အနီးနားကဆိုင်တွေကနေလူတွေကိုလည်းရှင်းထားပါတယ်။အဲ့ဒီနေရာနဲ့မနီမိုးဝဲမှာရှိတဲ့နမဲကျော်အော်ပရာဟောက်စ်မှာလည်းမတင်ကားပွဲအထုပ်တထုပ်တွေ့ခဲ့ရလို့အဲ့ဒီကနေပြီးတော့လည်းလူတွေအားလုံးကိုထွက်ခိုင်းထားတာပါ။အဲ့ဒီနေရာတဝိုင်းမှာရှိတဲ့လမ်းတွေအားလုံးကိုရဲကပိတ်ထားပြီးတော့အခင်းဖြစ်ပွားနေတဲ့စားတောက်ဆိုင်အောက်ကရထားလိုင်းကိုလည်းပိတ်ထားခဲ့ပါတယ်။ဒေသဆန်တော်ချင်းတင်းနယ်လာနေမနဲ့9နာရီကျော်လောက်ထဲကစဖြစ်နေတဲ့အဲ့ဖြစ်ရဲ့နိုင်တော်တော်ကြာလာခဲ့ပေမဲ့လည်းဖန်ခံထားရတဲ့သူတွေတကတစုံတရာထိခိုက်ဒဏ်ရာရတာမကြားရသေးပါဘူး။ပြန်မေးဆွဲထားသူကိုလည်းပြင်းပေါက်ကနေပြီးတော့လှမ်းမြင်ရပါတယ်။သူဟာအဖြူရောင်ရှက်အင်ကြီးပေါ်မှာအမဲရောင်လက်ပြက်အင်ကြီးထပ်ဝစ်ထားပြီးတော့လက်နဲ့တမျိုးမျိုးကင်ဆောင်ထားပါတယ်။အဲ့လူဟာအပြင်ကရဲနဲ့လှမ်းအဆက်အသွယ်လုပ်တယ်လို့ရဲဌာနပြောခွင့်ရအမျိုးသမီးကပြောပေမဲ့သူဘာလို့အဲ့လိုလုပ်တယ်လဲဆိုတဲ့ရည်ရွယ်ချက်ကိုရဲတွေမခံမှန်းနိုင်ပါဘူး။အခင်းဖြစ်ပွားနေတဲ့ချောကလက်ဆိုင်ဟာစီနီရဲ့ဗနာရင်းနဲ့ဈေးရောင်းဝယ်စည်းကားရဲ့ရက်ွက်မှာတည်ရှိပြီးတော့ခရစ်စမတ်ရာသီဈေးဝယ်သူတွေနဲ့အစည်းကားနေတာပါ။အဲ့ဒီနေရာနဲ့မှလမ်းမကမ်းမှာပဲ New South Wales လွှတ်တော်လည်းတည်ရှိတာဖြစ်ပါတယ်။